မြန်မာနိုင်ငံအတွက်ထက်မှန်ကျိုးပန်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှချမှတ်နိုင်ဖို့ဗြိတိန်နိုင်ငံကဥဆောင်ကျိုးပန်းနေပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကအရဲသားပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရက်မဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ကဥဆောင်ရေးဆွဲခဲ့တဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရကြောင်းနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပိုမိုများပြားလာတဲ့တစ်ချိန်တည်းမှာဒီလိုစာနာမှုအကူအညီတွေမြန်မာနိုင်ငံထဲဝင်ရောက်ခွင့်အကန့်အသတ်ဖြစ်နေတဲ့အတွက်စာနာရေးကမလုံလောက်မှုနဲ့အငတ်ဘေးကျရောက်မဲ့အခြေအနေကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ခွဲခြားဆက်ဆံမှုတွေလူမျိုးစုအခြေခံအကြမ်းဖက်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသတိပေးထားပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအကြက်တဲဖြည့်ရှင်ရမှာသက်ဆိုင်ရာအဖွဲ့အစည်းအားလုံးပါဝင်ပြီးငြိမ်းချမ်းတဲ့အဖြေတရက်ရှာဖွေဖို့နဲ့ဒီလိုရှာဖွေရမှာအရှိတောင်အရှာစင်နိုင်ငံရဲ့အခမ်းကဏ္ဍကအရေးကြီးကြောင်းလည်းဖော်ပြထားပါတယ်။2022ခုနှစ်ဒီဇင်ဘာလလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ပြစ်ခတ်ထိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့ဒေါက်ဆင်းစုကြည်အပါအဝင်အကြောင်းမဲ့ဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေပြန်လည်လှုပ်ရှားခွင့်ပြုဖို့စတာတွေကိုအပြည့်အဝအခောင့်အထည်ဖော်ဖို့အတွက်အခုရေးဆွဲလိုက်တဲ့အဆိုပြုချက်မှာအဓိကထားတိုက်တွန်းထားတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်တွေကိုလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီမှုရဖို့ကတော့ခက်ခဲနိုင်ပါသေးတယ်ရှင်။